သမ္မတအဖြစ်တာဝန်ယူပြီး3ရက်အကြာမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအနေနဲ့ပထမဆုံးတရားဥပဒေအရအကဲဆတ်မှုတွေကိုရင်ဆိုင်နေရပြီဖြစ်ပါတယ်။ CREW လို့အတူကောက်ခေါ်တဲ့ဝါရှင်တန်မှာရှိတဲ့တာဝန်တည်တပ်တည်သူတွေနဲ့ကျင့်ဝတ်သိက္ခာထိန်းသိမ်းရေးမြို့ကန်တွေဖွဲ့စည်းထားတဲ့စောင့်ကြည့်အဖွဲ့ကသူ့ကိုယုံတင်တရားဆွဲလိုက်ပါတယ်။သမ္မတတည်ရဲ့ကြီးမားလာတဲ့စီးပွားရေးလုပ်ငန်းပိုင်ဆိုင်မှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်ကိုချိုးဖောက်ရာရောက်တယ်လို့နယူးယောက်မြို့မှာတင်းတင်းလာနေကဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ထရမ့်ကတော့အခုလိုဆွဲချက်တင်တာကိုလက်မခံပယ်ချလိုက်ပြီးဒီတရားဆွဲဆိုမှုဟာလုံးဝအခြေမြင့်မရှိဘူးလို့ညင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတအနေနဲ့လွတ်တော်ရဲ့အတည်ပြုချက်မရရှိဘဲနိုင်ငံခြားကအာဏာရှိသူတွေနဲ့အစိုးရတွေထံကငွေကြေးဒါမှမဟုတ်ဒဇိုးလက်ဆောင်တွေကိုလက်ခံခွင့်မရှိပါဘူး။